ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်အဖွဲ့ဝင်ခုနှစ်ဦးဟာဒီကနေ့နိုဝင်ဘာ15ရက်နေ့ကစတင်ပြီးတော့ရခိုင်ပြည်နယ်ကိုတွားရောက်ကြမှာဖြစ်ပါတယ်။လက်ရှိဖြစ်နေတဲ့ရခိုင်ပြည်နယ်တွေကတိုက်ခိုက်မှုမငြိမ်သက်မှုတွေကိုလေ့လာစုံစမ်းမှုအတွက်စစ်တွေမျိုးနဲ့မောင်တော်မျိုးတွေကိုတွားရောက်လေ့လာကြမှာဖြစ်ပါတယ်။တုံရဲကြမဲ့ခီးစဉ်အတွင်းဒေသခံတွေဒေသဆိုင်ရာတာဝန်ရှိသူတွေနဲ့တွေ့ဆုံမေးမြန်းဖို့အစီအစဉ်ရှိတယ်လို့ဒီခရီးသွားမဲ့ကော်မရှင်အဖွဲ့ဝင်တယောက်ဖြစ်တဲ့ဦးရဲလွင်က VOA မြန်မာပိုင်းကိုပြောပါတယ
်။လက်ဗနန်ကပုံကမပါသေးဘူး။ဒီနေ့ဆက်တွေ့သွားမယ်ခင်ဗျဆက်တွေ့ရောက်ပြီးတော့မှဟိုမှာကျွန်တော်တို့ဒီနေ့ဆွေရဖွဲ့တွေနဲ့တွေ့ပဲမြို့မိမြို့ဖားလီနှစ်ဖက်အုပ်စုပါပေါ့နော်တွေ့ဖို့ရှိတယ်အစ္စလမ်ဘာသာဝင်တွေရောရခိုင်မျိုးသားတွေရောတို့လိုလည်းတွေ့ဖို့ပေါ့အဲပြီးလို့ရှိရင်ကျွန်တော်တို့ NGO တွေပါတယ်ပေါ့အဲ့ဒီမှာရှိတဲ့လူတွေပါတယ်အဲ့ဒါတွေနဲ့တွေ့မှာပေါ့နော်အဲ့ဒီမှာအချိန်နေတိခောက်ပြီးတော့မှအောင်တော့ပဲကိုသွားဖို့ဆိုတဲ့ခါတော့အဲ့ဒီရောက်မှဆုံးဖြတ်မှာပဲ
။ကော်မရှင်ဖွဲ့ဝင်ဦးဝဲလွင်ကဒီအခုမနေ့အတံမလွင့်ခင်မှာပဲပြောကြားခဲ့တာဖြစ်ပါတယ်။တချိန်တည်းမှာပဲဒီမောင်တော်ခရိုင်ထဲမှာအကြမ်းဖက်တိုက်ခိုက်မှုတွေပြန်လည်မြင့်တက်လာတာကြောင့်ဒေသခံတွေလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။မောင်တော်ခရိုင်ထဲမှာရှိတဲ့နေကြားဆောင်ရဲစခန်းတွေအပေါ်လက်နက်ကင်တွေရဲ့တိုက်ခိုက်မှုဖြစ်ခဲ့ပြီးတလားအကြာမှာအခုလိုလက်နက်ကင်တွေဘက်ကတိုက်ခိုက်မှုတွေဆက်ရှိနေသလိုအစိုးရတပ်ဖွဲ့တွေဘက်ကလည်းလေကြောင်းကနေပြန်လည်တိုက်ခိုက်မှုတွေရှိပါတယ်။နိုဝင်ဘာ13ရက်တနင်္ဂနွေနေ့ကတော့စစ်တပ်ရဲ့မြေရှင်းလင်းစဉ်အတွင်းမှာဂွားစုံကျေးရွာဒါကြီးစတောင်းကျေးရွာတွေဘက်မှဒီအကြမ်းဖက်သူ28ယောက်ကိုအသေဖမ်းဆီးခဲ့တယ်လို့ဒီစစ်တပ်ပိုင်းမြဝတီသတင်းဌာနကသတင်းထုတ်ပြန်ပါတယ်နိုင်ငံတကာလူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့ဂျိုရုဓာတ်ပုံသတင်းကိုကိုးကားပြီးတော့ဒီအပိုင်းအတွင်းမှာပဲမောင်တော်မျိုးမြောက်ဖက်ကရွာ3ရွာမှာလူနေအိမ်ပေါင်း430မိလောင်ပျက်စီးခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပြီးတော့ကုလသမဂ္ဂအကူအညီနဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းပေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်ရှင်
We've called on the army and the government to allow the United Nations in to investigate so that there can be an independent and credible investigation. We also have
စစ်တပ်နဲ့အစိုးရအနေနဲ့ကုလသမဂ္ဂကိုအဲ့ဒီဒေသစီတွားရောက်စုံစမ်းစစ်ဆေးခွင့်ပြုဖို့ကျွန်တော်တို့တောင်းဆိုပါတယ်။ဒါအပြင်ဒေသခံအရက်ဘက်အစိုးရအဖွဲ့ဝင်တချို့ထံကကြားသိခဲ့ရတာကစစ်တပ်ကသူတို့နဲ့အပြည့်အဝတိုင်ပင်ခြင်းမရှိဘဲစစ်စင်ရေးတွေလုပ်နေတဲ့အတွက်သူတို့အနေနဲ့လည်းဘာမှမတတ်နိုင်ကြဘူးလို့ပြောခဲ့ကြပါတယ်။ဒါလည်းအံ့အားသင့်စရာမဟုတ်ပါဘူး NLD ကရွေးကောက်ပွဲမှာအနိုင်ရခဲ့ပေမဲ့ဖွဲ့စည်းပုံအခြေခံဥပဒေအရတပ်မတော်ကစစ်တပ်ရဲနဲ့နေကြောင်ဆောင်တပ်တို့အပေါ်မှာထိန်းချုပ်ခွင့်ရှိတာဖြစ်ပါတယ်ဒါကြောင့်ဒီတိုက်ခိုက်မှုတွေနဲ့ပတ်သက်လို့စစ်တပ်ကရှင်းလင်းတင်ပြပေးဖို့လိုတဲ့အပြင်ကုလသမဂ္ဂကိုလည်းတွားရောက်စစ်ဆေးခွင့်လေ့လာခွင့်ပြုဖို့နဲ့ဒေသခံအရပ်သားတွေလုံခြုံရေးကိုလည်းအာမခံပေးဖို့လိုအပ်ပါတယ်